Israel နိုင်ငံမှာပါလီမန်ကိုဖျက်သိမ်းဖို့ပါလီမန်အမတ်တွေကအခုကြာသပတေးနေ့မနေ့စောစောမှာပဲမဲခွဲဆုံးဖြတ်လိုက်ကြပါပြီ။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနေနဲ့ညွန်ပေါင်းအစိုးရတရားဖွဲ့စည်းဖို့ကြိုးပမ်းမှုပြက်ပြားသွားပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်ကြဖြစ်ပြီးဒုတိယရွေးကောက်ပွဲတရားကိုစောစီကျင်းပမယ်လို့ဆိုပါတယ်။ April 9ရက်နေ့ရွေးကောက်ပွဲအပြီးမှာအနိုင်ရခဲ့ပြီးတဲ့နောက်ညွန်ပေါင်းအစိုးရတရားဖွဲ့စည်းဖို့နေတန်ယာဟုကိုဗုဒ္ဓဦးနှင်းညသကောင်ရန်အထိအချိန်ပေးခဲ့တာလည်းဖြစ်ပါတယ်။ပါလီမန်ရဲ့ဆုံးဖြတ်ချက်ပြီးမှနေတန်ယာဟုကရွေးကောက်ပွဲအတွက်ထိထိရောက်ရောက်ပြင်ဆင်ပြီးမဲဆွဲသွားမှာဖြစ်တဲ့သူတို့ပါတီအနိုင်ရလိမ့်မယ်လို့အပြတ်ပြောသွားပါတယ်။အတိုက်ခံကောင်းဆောင်ဘယ်နီဂန်စ်ကတော့နေတန်ယာဟုဟာတိုင်းပြည်ကောင်းကျိုးတဲ့စုပါတီရှေးကိုပူပြီးဂရုစိုက်တယ်လို့ဒေါသတကြီးဆွဆွလိုက်ပါတယ်။